ရခိုင်ပြည်နယ်မှာတော့မြို့နယ်တိုင်းလူလူမှာစိတ်ကြွမှုရစ်ဆေးသုံးဆွဲတာတွေအခုနောက်ပိုင်းပို့ပြီးတော့များလာတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာမှုရစ်ဆေးတင်သွင်းတဲ့သူတွေကိုအာဏာပိုင်တွေဘက်ကထိထိရောက်ရောက်အရေးမယူတာကြောင့်မှုရစ်ဆေးဝါကအလွယ်တကူဝယ်ယူလို့ရပြီးတော့တရားဥပဒေစိုးမိုးရေးကလည်းပြက်ပြားနေတာကြောင့်မှုရစ်ဆေးဝါသုံးဆွဲမှုတွေကပိုများလာတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်ရှင်။
ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့စစ်ကောင်စီတို့အုတ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတဲ့ရခိုင်ပြည်နယ်မှာလူငယ်တွေကြားစိတ်ကြွမှုရစ်ဆေးသုံးဆွဲတာတွေပိုများလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကပုံနှကြုံမြို့နယ်ဘက်မှာဆိုရင်လေလူ180လောက်ကမှုရစ်ဆေးသုံးဆွဲနေကြပြီးအများအားဖြင့်တော့ WY လို့ခေါ်တဲ့ပန်းရောင်စိတ်ကြွယူသူဆေးပြားတွေကိုသုံးနေကြတာဖြစ်တယ်လို့ပုံနှကြုံဒေသခံတူကပြောပါတယ
်။အာနာသိမ့်ပြီးနောက်ပိုင်းတော့ပိုဆိုးလာတယ်ရင်းကထက်ဟိုဟာစိတ်ကြီးမငြိမ်သက်တာရဲ့တကြောင်နောက်ပြီးဒီဟိုဟာမှုရစ်ဆေးဝါလုတ်တဲ့ဟိုဟာဂိုင်းတွေကပိုပြီးပေါ်လာတာတကြောင်အဲ့ရှင်နေတယ်နော်ပိုပြီးဒီဖက်မှာဟိုအပေါ်လာတယ်ဈေးတွေကတအားတန်ပြီးလူငယ်တွေလည်းဟိုတအားပျက်စီးဖို့လွယ်လာတယ်ကိုဒီဖက်မှာတော်တော်များသုံးတဲ့ WY များတယ်ကိုလူငယ်ပါစနဲ့ဟိုကသုံးမယ်ဆိုရင်ဟိုကလူတရားမှာ60 90လောက်ကတော့ဒီသုံးတယ်ကို
အဲ့ဒီ WY တို့ခေါ်တဲ့ပန်းရောင်စိတ်ကြွရွတ်သူစေတပြားကိုအရင်ကကြက်3000လောက်ပေးဝယ်ရပြီမဲ့အာနာသိမ့်ပြီးနောက်ပိုင်းကစားလို့ပြင်းမြအားဖြင့်ဆယ်စားတစ်ဆလောက်ဈေးတက်တာသွားပြီးစေတပြားကိုကြက်300ဝန်းကျင်လောက်သာပေးရတော့တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။ဒါ့အပြင်မူရစ်စေတွေကိုဘယ်သူမှဆိုအလွယ်တကူနေရာတိုင်းမှာဝယ်ယူလို့ရနေတာကြောင့်လူငယ်တွေကြားထဲစေတုံးဆွဲမှုပိုများလာတာဖြစ်တယ်လို့လည်းရခိုင်လူငယ်တူကပြောပါတယ
်။လွယ်တာပေါ့ဒီဖက်မှာဟိုဈေးကဟိုပေါ်လာမှုဘူးကိုကဟိုပြင်းနေတော့မှဟိုဒီနေ့ဟိုမပြောဘူးစိတ်ဟိုဖြစ်တယ်စိတ်ကူပေါက်တာနဲ့တော့ယူလို့ရတယ်ဟိုလကားရတဲ့နေရာတွေတော့ရှိတယ်ကိုအချင်းနေဆိုတာဒီဖက်မှာတရှိုးကလေးတွေဆိုရင်အသက်ဟိုဆစ်ရှောင်းနေဆစ်လေးနေဆင်းငါးနေနဲ့ဟိုမွေးရဆွေးဝတ်တာအလွန်ချင်းဟိုဖြစ်ပြီးဆင်းရုံတွေတော့ရောက်တဲ့အချင်းတွေဖြစ်နေတယ်ကို
ရခိုင်ပြည်နယ်ထဲမှာမူရစ်ဆေးဖြန့်ပြူးရောင်းချပြီးချမ်းသာနေကြသူတွေရှိပေမဲ့ထိတိယောက်ဖန်ဆီးအေးအေးယူမှုတွေလောက်တာမရှိတဲ့အပြင်အာနာပိုင်တွေကိုယ်တိုင်အကျိုးတူပူပေါင်းလှုပ်ဆောင်နေတာတွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကဆိုပါတယ
်အဓိကကျွန်တော်ပြောခဲ့သလိုပေါ့နော်ဒါအာနာပိုင်ကြီးနဲ့ဘလုံးမှုထက်ထက်ဝင်ပတ်သက်တဲ့ခရိုကြီးတွေပေါ့နော်အာနာပိုင်ကပေါင်းပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်တွေအကျိုးအမြတ်ကိုဝေစုခွဲပြီးတော့လှုပ်ရှားနေတဲ့ကိစ္စတွေပေါ့နော်ဒီလိုတော့အဲဒီရှိပေါ်များဖြင့်တည်ရွေးလမ်းကြောင်းကတော့အဲ့ဘက်မှာရှိရဲအဲ့ဘက်မှာလည်းအစုလိုက်ပြုံလိုက်ပြီးတာအများကြီးပဲတော့ချမ်းကြီးကဒီခိုင်ကြီးအနောက်စုံပြားထိပ်ပြီးတော့မှတော့နေဆက်ဂိတ်ကြီးပေါ့နော်အဲ့လိုလမ်းကြောင်းတစ်ခုကတော့ဟောဒါကရှိနေတာကြာပြီပေါ့နော်ဒီဘူးရစီဝါနဲ့ချမ်းသာတဲ့သူတွေကလည်းမြို့ပေါ်မှာတော်တော်ကိုရှားသာသွားကြတယ်အဲ့ဒါတွေကိုဟိုဒီသက်ဆိုင်ရာအစုရမသိဖို့ဘူးသိရဲမသိမှသူတွေလည်းအဲ့ဒါပေါ်မှာအာဒါအကျိုးခံစားခွင့်ရနေတဲ့အတွက်နဲ့ရှုပ်ပေးကြတာပေါ့နော်သူတို့ကလည်းအကျိုးမြတ်ရတာပေါ့။ဟောဒါကြောင့်ဒါကတော့ဒီလက်ရှိအစိုးရအနေနဲ့တာဝန်ပြက်ကွက်တဲ့အပြင်သူတို့အတွက်တမင်စားပေါက်ရအောင်ကာကြည့်ကြတဲ့အတွက်နဲ့ဒီလက်ပြေးလိုက်ယူစီပေါ့နော်။မြို့စီဝါနဲ့ပတ်သက်တဲ့လက်ပြေးလိုက်ယူလို့ဆောင်တာတွေအဲဒီတည်ဆောင်တာတွေရောင်းတာတွေကိုထိထိရောက်ရောက်အစိုးရအနေနဲ့ကင်တွယ်တင့်နေပေါ့။အဲအဲ့လိုပြင်းပြင်းထန်ထန်လုပ်ရင်တော့ဒီကိစ္စအနည်းငယ်များအဲတော့ကျွန်တော်တို့ကမပြောင်းတဲ့တောင်ပေါ့နော်ချုပ်ပေါ်ပြီးတော့သွားမယ်လို့ကျွန်တော်ကယူဆပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ဟာမူရစ်ဆေးစိုက်ပျိုးထုတ်လုပ်တဲ့ပြည်နယ်တစ်ခုမဟုတ်ပေမဲ့မြန်မာနိုင်ငံအတွင်းကမူရစ်ဆေးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ဖို့အတွက်အဓိကကြတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်အာနာပိုင်တွေအနေနဲ့ရခိုင်ပြည်နယ်ကမောင်တော်စစ်တွေမြောက်ဦးကြောက်ဖြူအန်းတောင်ကုတ်စတဲ့မြို့နယ်တွေမှာမူရစ်ဆေးဝါးတွေဖမ်းမိတာတွေရှိပေမဲ့ဖမ်းမိတဲ့မူရစ်ဆေးတွေကိုမီးရှို့ဖျက်ဆီးတာမျိုးတွေလည်းမတွေ့ရပါဘူးဒါအပြင်မူရစ်ဆေးတွေဖမ်းမိတဲ့အခါတိုင်းမှာလည်းအများစုကပိုင်ရှင်မဲ့တွေဖြစ်နေတတ်ပါတယ်။ရခိုင်ပြည်နယ်မှာမူရစ်ဆေးဝါးတည်ယူဖြန့်ပြူးတဲ့သူတွေဟာအာဏာပိုင်တွေနဲ့အကျိုးတူပူးပေါင်းပြီးလုပ်ကိုင်နေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့လည်းမူရစ်ဆေးကုန်သည်တွေကိုဖမ်းဆီးအရေးယူတာတွေမတွေ့ရတာကြောင့်ခုလောက်မူရစ်ဆေးတုံးဆွဲမှုများလာတာဖြစ်တယ်လို့ရခိုင်ဒေသခံတွေကမြင်နေကြပါတယ်ခင်ဗျာ။